အရှပစိဘိတ်ဒေတာမှာပဋိပက္ခရိအကြားပြည်ရင်း OA စွန့်ခွာထွက်ပြေးသူ IDP အရေအတွက်လင်းနေစတိုက်တိုးလာပြီးတော့တတန်းခွဲလောက်ရှိတဲ့အထက်မှာမြန်မာနိုင်ငံကအရေအတွက်အများဆုံးတတန်း3သိန်းလောက်ရှိတဲ့အကြောင်း IDMC ခေါ်ပြည်တွင် OA စွန့်ခွာထွက်ပြေးသူများလေးလာဆောင်ကြည့်အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ကမ္ဘာ့တွင်းပဋိပက္ခရိအကြားပြည်တွင်းမှာတင်အိုးမဲ့အိမ်မဲ့အဖြစ်စွန့်ခွာထွက်ပြေးသူပေါင်းလူ85တန်း9သိန်းရှိပြီးတော့တဝက်ကျော်ဟာဆာဟာရာအာဖရိကတောင်ပိုင်းဒေသတွေမှာဖြစ်တယ်လို့အစီရင်ခံစာကရေးသားထားပါတယ်။အာရှပစိဖိတ်ဒေသမှာတော့မြန်မာနိုင်ငံကအရေးအတွက်အများဆုံးဖြစ်တဲ့အကြောင်း IDMC လေ့လာစောင့်ကြည့်ရေးအဖွဲ့ကဖော်ပြထားတာပါ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ IDP အရေးအတွက်သုံးဆပုံများလာခဲ့တာကိုလည်းအစီရင်ခံစာကအရေးပါတယ်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အပြစ်ခတ်ရက်စဲရေးကြောင့်2022ခုနှစ်က IDP ဒေဒုက္ခတဲ့အရေးအတွက်ရော့ကျသွားခဲ့ပေမဲ့2023ခုနှစ်နောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်နှစ်ကုန်မှာ3,200ကျော်အထိတိုးလာတာကိုလည်းအစိုးရခန်းစားကအရေးသားထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုရုံး UNOCHA ရဲ့ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ကြမှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပဋိပက္ခနဲ့တဘာဝဘေးဒဏ်တွေကြားအိုးအိမ်စွန့်ခွာထွက်ပြေးရသူဟာအရက်သား3သန်းကျော်အထိစံချိန်တင်ရှိလာပြီလို့ဖော်ပြထားပါတယ်။ဒီကိန်းဂဏန်းဟာ6လအတွင်း90ရာခိုင်နှုန်းတဟုန်တိုးခုန်တက်သွားတာလို့လည်း UNOCHA ကပြောထားပါတယ်ရှင်။